မင်္ဂလာပါရှင်ဒီနေ့ VOA ကနေပြီးတော့ Skype နဲ့ဆက်သွယ်မေးမြန်းမဲ့သူကတော့ Detail အခြေစိုက်မြန်မာရိုဟင်ဂျာများအသင်းဥက္ကဋ္ဌဦးထွန်းခင်ပဲဖြစ်ပါရယ်ရှင်ကျမတို့သူ့ကိုမေးမြန်းမဲ့အကြောင်းရင်းကတော့ဒီဒေါက်ဆန်းစုချီနဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့အပါအဝင်ဒီတာဝန်ရှိတဲ့ဒီစစ်ကောင်းဆောင်တွေဘောနော်အာဂျင်တီးနားနိုင်ငံမှာတရားစွဲဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့မေးမြန်းမှာဖြစ်ပါရယ်ရှင်မင်္ဂလာပါဦးထွန်းခင်
မင်္ဂလာပါမင်္ဂလာပ
ါအခုဦးထွန်းခင်တို့ဒီမြန်မာအရက်ဖက်နဲ့စစ်ဖက်ခေါင်းဆောင်တွေကိုအာဂျင်တီးနားပြည်ထောင်စုတရားရုံးချုပ်မှာတရားစွဲထားတဲ့အမှုမှာဟိုဒီအာဂျင်တီးနားတရားရုံးကနေပြီးတော့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကမြန်မာကိစ္စကင်တွယ်နေရတဲ့ပတ်သက်ပြီးတော့ပေါ့နော်သူတို့အမှုချင်းတူညီမှုရှိမရှိဆိုတော့ဒီစုံစမ်းစစ်ဆေးချက်ကဦးထွန်းခင်တို့တင်ထားတဲ့အမှုကိုအာဂျင်တီးနားတရားရုံးချုပ်ကသူတို့ကလက်ခံမဲ့သဘောလားရှင်လို့မျိုးယူဆလို့ရလဲရှင
်ဒါကတော့လက်ခံတဲ့သဘောလို့ပြောလို့ရပါတယ်ဘာဖြစ်လို့ဆိုတော့တူညီတဲ့ case တစ်ခုကိုနိုင်ငံတကာဥပဒေအနေနဲ့ဖွင့်ထားပြီဆိုရင်ကအသုံးစရာတွေကလည်းများတယ်လေအမှုတစ်ခုကိုဒီဘက်မှာတစ်ခါလုံးမယ် ICC ကလည်းလုံးမယ်ဆိုရင်ဒါကမလုံးနိုင်ဘူးလေအဲ့ဒါ ICC case ဆိုရင် ICC နဲ့ထပ်ထူတယ်ဆိုရင်ဒီ case ကသွားစရာမလိုဒါပေမဲ့ဒီနေရာမှာကကျွန်တော်တို့ကထင်ထင်ရှားရှားသိထားပြီးသားက ICC case က deportation case ရှစ်သိန်းနေပါသောရိုဟင်ဂျာတွေကိုရဲရဲဆက်ဆက်တပ်ဖြတ်ပြီးတော့မြန်မာမျိုးပေါ်ကနေမောင်းထုတ်ခဲ့တယ်ကျွန်တော်တို့ case ကတော့မြန်မာရိုဟင်ဂျာများအသင်း UK ကနေအဲ့လိုရဲရဲဆက်ဆက်တပ်ဖြတ်ခဲ့တဲ့အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တဲ့စီကြစပွဲမှုရောလူမျိုးတို့တပ်ဖြတ်မှုအကုန်လုံးပါပါတယ်ကျွန်တော်တို့ case ကပိုပြီးတည်ပြန်းတဲ့အနေထားမှာရှိတယ်ပြီးတော့ကျွန်တော်တို့ဆွဲထားတာမှာကတော့အစိုးရဩစစ်တပ်ကထိပ်ပိုင်းက12ယောက်လောက်ပါတယ်အဲ့လိုကြတော့ဒီအမှုကကြည့်တော့သူတို့အနေနဲ့စုံစမ်းပြီးတော့ ICC ကနေနည်းနည်းမေးကြည့်ပြီးတော့ဒီ case ကတော့ဆက်သွားမယ်လို့ကျွန်တော်တို့အနေနဲ့ပြောလို့ရပါတယ
်အာဂျင်တီးနားတရားရုံးဘက်ကသူတို့ကရှေ့ဆက်ပေါ့နော် ICC ဘက်ကအခုလို့သူတို့တုံ့ပြန်ချက်ရပြီးရောသူတို့ဘလို့ဆက်လက်ဆောင်ရွက်သွားဖို့ရှိလဲရှင်
တုံ့ပြန်မှုရောက်လာတယ်ကျွန်တော်တို့ကတော့ investigation ကိုစလုပ်လို့ရပြီခင်ဗျအ
ခုဒီအမှုဆွဲထားတဲ့ကိစ္စမှာသူကဘယ်နှစ်ခုနှစ်ကအဖြစ်ပြက်တွေပေါ့အခြေခံပြီးတော့အခုတရားဆွဲတာလဲရှင
်အဖြစ်ပြက်တွေကအများကြီးရှိပါတယ်ဒါပေမဲ့ဒီမှာကတော့2016မှာထောင်ပေါင်းများစွာတဲ့ရိုဟင်ဂျာအမျိုးသားအမျိုးသမီးကလေးတွေကိုရရဆက်ဆက်အစုလိုက်အပြုံလိုက်မြန်မာစစ်တပ်ကနေတပ်ဖြတ်ခဲ့တယ်အဲ့ဒါရဲ့နောက်တစ်ခု war crimes စီရဇဝတ်မှုကျူးလွန်ထားတာတွေလည်းအများကြီးရှိတယ်။နောက်လူမျိုးတို့တပ်ဖြတ်မှုကြတော့နှစ်ပေါင်းများစွာရေရွတ်ရှဲရှိရှိနဲ့စနစ်တကျရိုဟင်ဂျာတွေကိုတုံ့တင်ရှင်းလင်းနေတာဒီဟာတစ်ခု
ဒါမဲ့အဲ့လိုမျိုးပေါ့နော်ဒီပုဂ္ဂိုလ်တဦးချင်းစီကိုတရားဆွဲထားတဲ့ကိစ္စမှာအာဂျင်တီးနားတရားရုံးဘက်ကကောဟိုကင်တွယ်နိုင်မဲ့အလားအလာရောဘယ်လိုရှိမလဲရှင
်ကျွန်တော်တို့အနေနဲ့ကတော့ဒီ case ကိုသူတို့တော်တော်စိတ်ဝင်စားတယ်ဘာဖြစ်လို့လဲဆိုတော့27ရာစုမှာဒီလိုရိုဟင်ဂျာလူမျိုးတစ်မျိုးကိုအစုလိုက်အပြုံလိုက်တပ်ဖြတ်ပြီးတော့ရေရွရှက်ရှိရှိရှင်းလင်းနေတာကမြန်မာပြည်မှာရိုဟင်ဂျာတစ်မျိုးသာလျင်တော်တော်ထင်ရှားတယ်။အဲ့ဒါကိုသူတို့တော်တော်စိတ်ဝင်စားပုံရတယ်။ကျွန်တော်ဘိုနိုဆိုင်းရက်စ်ရောက်တုန်းကလေတရားသူကြီးဥပဒေပညာရှင်တွေနဲ့တခြားဒီလိုအဖွဲ့အစည်းတွေနဲ့တွေ့တော့ကျွန်တော်ပြောနိုင်တာကတော့အာဂျင်တီးနားတရားရုံးကလည်းတော်တော်လေးစိတ်ဝင်တစားနဲ့ဒီအမှုကိုရှေ့ဆက်ပြီးသွားမယ်လို့ကျွန်တော်ပြောလို့ရပါတယ
်ဒီတင်အခြေစိုက်မြန်မာရိုဟင်ဂျာများအသင်းဥက္ကဋ္ဌဦးထွန်းခင်ကိုကျမအင်ဂျင်နိုင်က Skype ကနေဆက်သွယ်မေးမြန်းခဲ့တာပါရှင်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုအာဂျင်တီးနားတရားရုံးမှာလည်းခုခံခြေပဖို့မရှိဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရှင်